SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှိမြောက်ယခုတင်ဆက်ပေးမှာတော့အင်္ဂလိပ်စာကျွမ်းကျင်မှုသင်ရဲ့ဘာသာစကားစွမ်းရည်ကိုမြင့်တင်ရန်အဆင့်များဆိုတဲ့စောင်းပါပဲဖြစ်ပါလိမ့်မယ်။တော်ရရှိမြောက်ခင်ဗျာအင်္ဂလိပ်စာလေ့လာခြင်းသည်သင်ကျောင်းသားဗီဇာအတွက်လိုအပ်ချက်တစ်ခုဖြစ်သလိုအနာဂတ်ပညာရေးဆိုင်ရာလိုက်စားမှုများအတွက်လမ်းကြောင်းတစ်ခုအဖြစ်ဆောင်ရွက်ပေးနိုင်ပါလိမ့်။၎င်းသည်သင်ရဲ့အသက်မွေးဝမ်းကြောင်းအလားအလာများကိုတိုးမြင့်ရန်သို့မဟုတ်ပုဂ္ဂိုလ်ရေးဆိုင်ရာရည်မှန်းချက်တစ်ခုဖြစ်လာရန်အလားအလာလည်းရှိပါလိမ့်။များပြားလာသောလေ့လာမှုရွေးချယ်မှုများနှင့်အလွတ်တဘောသင်ယူမှုအခွင့်အလမ်းများရရှိနိုင်သဖြင့်အတားအဆီးများကိုကျော်လွှားပြီးသင်ရဲ့အင်္ဂလိပ်စာစွမ်းရည်ကိုပြန်လည်ပြင်ဆင်ခြင်းဖြင့်အောင်မြင်နိုင်မှာဖြစ်ပါれ။အင်္ဂလိပ်ဘာသာစကားကိုကျွမ်းကျင်ပိုင်နိုင်ရန်ခက်ခဲပြီးဩစတြေးလျအသံထွက်နှင့် IDA များကိုနားလည်ရန်မြင်မြခက်ခဲသည်ကိုကျွန်ုပ်တို့အားလုံးသိကြပါれ။ဒါကြောင့်စကားပြောသူအသစ်များသည်အတားအဆီးများစွာနှင့်ရင်ဆိုင်နိုင်ရပါれ။မဆီလာအဂီလာသည်ဩစတြေးလျအစိုးရပြည်ထောင်စုဌာနမှရန်ပုံငွေဖြင့်ပံပိုးထားသော Adopt Migrant English Program AMEP နှင့် Volunteer Tutor Coordinator တယောက်ဖြစ်ပါれ။သူမပြောတာကအချောက်တရားဟာအားလုံးထဲမှာအင်္ဂလိပ်စာသင်ကြားဖို့အချီးအမားဆုံးအတားအဆီးဖြစ်တယ်လို့ဆိုပါれ
။ So when someone arrives in a country they might be too old. They feel they've been out of the education system for so long. They have no previous schooling. So they have no learning strategies.Understanding a new culture. There's a barrier there with people having that fear of making mistakes, sounding silly. People don't care if you make mistakes.
Language is for communication, and people just want to hear the message. You want to get better, you want to get better. You want to get better, you want to get better. That's why you want to get better. You want to get better, you want to get better. You want to get better. You want to get better, you want to get better.ဒီစရာဖြစ်မှာအတွက်အတားအဆီးတွေရှိနိုင်ပါတယ်လူတွေကသင်အမှားလုပ်မိရင်ဂရုမစိုက်ကြပါဘူးဘာသာစကားဟာဆက်သွယ်ရန်အတွက်ဖြစ်ပြီးလူများသည်သတင်းစကားကြားကျင်ကြယုံတာဖြစ်ပါတယ်ဘာသာစကားကိုပိုသုံးလေပိုကောင်းလေဖြစ်လာမှာပါအဲလစန်ဒီယန်ဒီလန့်ပေါ့အင်္ဂလိပ်လန်ဂွေ့ချ်ကောလိပ်ရဲ့လေ့လာရေးဒါရိုက်တာဖြစ်ပါတယ်နေ့စဉ်ဘဝမှာကျွန်ုပ်တို့ရဲ့အင်္ဂလိပ်စာကိုတိုးတက်မြင့်တင်ပေးနေစဉ်တွင်လူများကိုတရားဝင်လေ့လာနိုင်ရန်ခိုင်လုံသောအငင်းခုံတစ်ခုရှိနေတယ်လို့သူမကပြောဆိုပါတယ်
I think they get a much more solid foundation of English. They get a lot more confidence in their English to be able to go out and integrate into the daily life of Australia. I think just coming without any formalised English training, they're coming with bad habits. They're coming with low levels of English. Getting more of a formalised English training sets them up very well for future jobs, for future immigration.
Australia, yeah, nezin, lunay mu bawa ma, piengu trepi, pausi nainze ya,၎င်းတို့ရဲ့အင်္ဂလိပ်စာကိုပိုမိုယုံကြည်မှုရှိစေရမှာဖြစ်ပါတယ်။တရားဝင်အင်္ဂလိပ်စာသင်တတ်မပါခဲ့ပဲလာကြတဲ့လူတွေရှိပါတယ်။အလေးထားအဆိုးတွေလည်းပါလာနိုင်ပါတယ်။အင်္ဂလိပ်လိုအဆင်နှိမ့်လာတယ်လို့ထင်တတ်ကြပါတယ်။ပိုမိုတရားဝင်သောအင်္ဂလိပ်စာသင်တန်းကိုရယူခြင်းသည်၎င်းတို့အားအနာဂတ်အလုပ်ကိုင်များအတွက်အနာဂတ်ပေါင်းစည်းမှုနဲ့အနာဂတ်လေ့လာမှုများအတွက်အလွန်ကောင်းမွန်နိုင်ပါတယ်။တချို့သော migrant အလုပ်သမားအသစ်များသည်၎င်းတို့ရဲ့ visa ပေါ်မှာမူတည်ပြီးသင်ရဲ့အင်္ဂလိပ်စာကျွမ်းကျင်မှုဆိုင်ရာအထောက်အထားများကိုပေးဆောင်ရန်လိုအပ်နိုင်ပါသည်။ Australia ဆိုရသည် visa လျှောက်ထားမှုအတွက်အင်္ဂလိပ်ဘာသာစကားစမ်းသပ်မှုလုပ်ပေးတာတွေများစွာကိုအသိမှတ်ပြုပါသည်။ IELTS, CAE နဲ့ TOEFL များသည်တက္ကသိုလ်များနှင့် TAFE များပုဂ္ဂလိကကောလိပ်များနှင့်ဘာသာစကားစင်တာများမှပေးဆောင်တဲ့သင်ကြားမှုများကိုအသိပ္ပတ်ပြုတဲ့သင်တန်းများဖြစ်ပါれ။ Hesse Mostert သည်အင်္ဂလိပ်ဘာသာနည်းပြဆရာဖြစ်ပါれ။ဤရွေးချယ်စရာအမျိုးမျိုးကိုရင်ဆိုင်နေရသောအခါတွင်သင်ရဲ့အဆုံးပန်းနိုင်ကိုရှင်းရှင်းလင်းလင်းနားလည်ရန်အရေးကြီးတယ်လို့သူမကပြောဆိုပါれ။
Once you've established why you want to study, how long you want to study, and how much your studies are going to cost, then you need to look at course options. For example, students who are here for travel and fun, you probably want to look at general English courses.
Then ba chang le la chin le. Then le la de lo a chain ka la ne. Then cha mu sa yai mi mya kong cha mi go. Then ta mat pi di ne tho nao then ywe che sia mya go le la yan lo a pa de. ဥပမာအားဖြင့်ခီးသွွားခြင်းနှင့်အပျော်သဘောအတွက်အိန္ဒိယတွင်ရှိသောကျောင်းသားများသည်အထွေထွေအင်္ဂလိပ်စာသင်တန်းများကိုသင်ကြည့်ရှုလိုနိုင်ပါသည်။တချို့သောကျောင်းသားများသည် TOEIC နှင့် IELTS ကပေးတဲ့နေရာများကိုကြည့်ပြီးသူတို့ရဲ့မွေးရတက်ကသိုလ်မှဘွဲ့ရခြင်းလိုကြပါသည်။ရေရှည်ရွေးချယ်စရာတွေအတွက် TAFE သို့မဟုတ်တက်ကသိုလ်များသို့လမ်းကြောင်းပရိုဂရမ်များကိုပေးဆောင်တဲ့ကျောင်းများရှိပါသည်။ကျောင်းသားဗီဇာအတွက်တခြားလိုအပ်ချက်များလည်းရှိပါသည်။ဥပမာအားဖြင့်ကျောင်းသားများသည်တပတ်လျှင်အနည်းဆုံးနာရီ20မြန်နေချင်းဆိုင်တန်းများမှရှိတဲ့ဘာသာစကားကျောင်းတွင်စာရင်းသွင်းရမှာဖြစ်ပါသည်။တချို့သောဘာသာစကားကျောင်းများသည်နောက်ထပ်လေ့လာမှုများသို့ဓာတ်ရိုက်မပြောင်းရွှေ့မီကျောင်းသားကအင်္ဂလိပ်စာလေ့လာသည့်လမ်းကြောင်းပရိုဂရမ်များကိုပေးဆောင်ပေးပါသည်။အင်္ဂလိပ်စာအရေးချင်းစစ်ဆောင်ဝေးဝဲများအတွက်ပြင်ဆင်ရမှာကူညီရန်တခြားသောသင်တန်းများကိုလည်းဒီဇိုင်းလုပ်ထားပေးပါတယ်။ Alison Lennon ကယခုလိုပြောဆိုပါတယ်
။ Different countries require different certificates. For example, if they're looking at changing visas or going to university, a lot of them will need an IELTS certificate. So we will train them in IELTS so that they have the techniques and skills to be able to sit that IELTS test.The Cambridge certificates, a lot of European countries require that English certificate to go back to their country and enter their university.
ဒါမှမဟုတ်လိုအပ်ပါတယ်။ဥပမာအားဖြင့် visa ပြောင်းဖို့ဒါမှမဟုတ်တက္ကသိုလ်တက်ဖို့လုပ်နေတဲ့သူတွေဟာ IELTS လက်မှတ်လိုအပ်ပါလိမ့်မယ်။ IELTS စာမုပ္ပွဲကိုဖြည့်ဆို့နိုင်စေရန်နည်းစနစ်များနဲ့အရေးချင်းများရှိစေရန်အတွက်၎င်းတို့အား IELTS တွင်လင့်ချင်ပေးမှာဖြစ်ပါတယ်။ဥရောပနိုင်ငံအများပြားသည်၎င်းတို့ရဲ့နိုင်ငံများသို့ပြန်သွားရန်၎င်းတို့ရဲ့တက္ကသိုလ်များသို့ပြန်သွားရန်သို့မဟုတ်၎င်းတို့ရဲ့လုပ်ငန်းများတွင် Cambridge လက်မှတ်လိုအပ်ပါ रे အာရှနိုင်ငံများတွင်များသောအားဖြင့် TOEIC လက်မှတ်လိုအပ်ပါ रे ဩစတြေးလျတဝန်တွင်အစိုးရမှကြီးမားသော Adult Migrant English Program AMEP သည်အရွယ်ရောက်ပြီးသော Migrant များနှင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာဝင်ရောက်လာသူများကို၎င်းတို့ရဲ့အင်္ဂလိပ်ဘာသာစကားစွမ်းရည်များကိုတိုးတက်စေရန်အကူအညီပေးပါတယ် AMEP Volunteer Tutor Scheme ရဲ့တစိတ်တစ်ပိုင်းနေဖြင့် Marcella Aguilar သည်သင်တန်းသားများအားကျူရှင်ဆရာများနဲ့သေချာစွာကဲ့ညီစေရန်ဆောင်ရွက်ပေးပါတယ်
So they provide not only language tuition but also friendship and encouragement to people who are sometimes very isolated. They help them with developing connections with the community. So someone who's sitting out there listening, thinking I'm at home, I don't have language.
ဘာသာစကားကျူးရှင်သားများကတခါတရံမှာအလွန်ထီးကျန်နေသူများကိုခင်မင်ရင်းနှီးမှုနဲ့အားပေးမှုများကိုလည်းပေးနိုင်ပါလေ။၎င်းတို့သည်လူမှုအတိုင်းဝိုင်းနဲ့ချိတ်ဆက်မှုတိုးတက်စေရန်အတွက်အကူအညီပေးပါတယ်။ဒါကြောင့်အပြင်မှာထိုင်နားထောင်နေတဲ့လူတစ်ယောက်ကငါကအိမ်မှာရှိနေတယ်။ငါမှပြောနိုင်တဲ့ဘာသာစကားမရှိဘူးလို့တွေးပြီးအပြင်ထွက်တဲ့အခါအင်္ဂလိပ်လိုပြောရမှာကိုကြောက်ရွံ့နေပါတယ်။ကျွန်ုပ်သည်ဝန်ဆောင်မှုများကိုမရရှိနိုင်ပါ၎င်းတို့ရဲ့တူးချင်းသင်ယူမှုလိုအပ်ချက်များကိုကူညီရန်အတွက်ကျူရှင်ဆရာတူးရှိခြင်းသည်သူတို့ရဲ့ဘဝကိုအမှန်တကယ်ပြောင်းလဲပေးနိုင်တဲ့အရာတစ်ခုဖြစ်ပါတယ်။ကျူရှင်ဆရာတူးနဲ့သင်အိမ်တွင်စာကြည့်တိုက်သို့မဟုတ်အများသူကနေရာတစ်ခုတွင်တွေ့ဆုံရန်သင်ရွေးချယ်နိုင်ပါသည
် I would encourage everyone who's sitting out there to pop into their local Navitas Skilled Futures College speak to our bilingual staff and see if they're eligible for the program then if they're eligible have an assessment and access a tutor tutors are the cheerleaders
အဲ့ဒီမှာထိုင်နေတဲ့သူတွေအားလုံးကိုသူတို့ရဲ့ဒေသခံ Navitas Skill Futures College မှာလာရောက်အားပေးစေခြင်းပါတယ်ကျွန်ုပ်တို့ရဲ့ bilingual ဝန်တမ်းများနဲ့စကားပြောပြီး၎င်းတို့သည်အစီအစဉ်အတွက်အရေးချင်းပြည့်မီခြင်းရှိမရှိအရေးချင်းပြည့်မီပါကအကဲဖြတ်မှုတစ်ခုပြုလုပ်ပေးပြီးကျူရှင်ဆရာထံဝင်ရောက် တွေးဆုံနိုင်ပါတယ်ကျူရှင်ဆရာတွေကသူတို့ကိုမင်းလုံနိုင်တယ်လို့ပြောမယ်သူတို့ကအားပေးတဲ့ခေါင်းဆောင်များပါသင်ရဲ့ခြေလမ်းတိုင်းကိုပန်ပိုးပေးဖို့သင်အနားမှာကျွန်ုပ်ရှိနေပါတယ်သင်အင်္ဂလိပ်စာကိုမြင့်တင်ရအကောင်းဆုံးနည်းလမ်းမှာလေ့ကျင့်ရဖြစ်တဲ့အတွက်ကြောင့်ဘယ်ကြောင့်သင်မှာဒီထွင်ကျန်းစားမှုရှိမနေပါဘူးလားMiss Aguila ကသူမရဲ့ထိတ်တန့်အချံပြူချက်၃ခုကိုပေးထားပါတယ
် Watch teletext television. All programs have subtitles so they can listen, become accustomed to the Aussie accent. That's really one that people struggle with. And some people who are even very high level still struggle with understanding Australian
television
when they first arrive.
Program အလုံးတွင်စာတန်းထုံးများပါသောကြောင့်၎င်းတို့ကိုနားထောင်နိုင်ပြီး Aussie လေယူလေသိန်းကိုကျင်သားရစေပါれအဲ့ဒါကတကယ်ကိုရုံးကန်နေရတဲ့လူတွေနဲ့ပြီးတော့အဆင့်အယံမြင့်တဲ့တချို့လူတွေကဩစတြေးလျရဲ့လေယူလေသိန်းကိုသူတို့ဆက်ဆက်ရောက်တုန်းကနားလေဖို့ရုံးကန်နေရတဲ့အချိန်တွေမှာအသုံးဝင်ပါれအဲ့ဒါကတယ်လီတက်စ်စာသား TV ကြည့်ဖို့နဲ့တကယ်ကိုအရေးကြီးတဲ့ဩစတြေးလျအသုံးနှုန်းတွေနဲ့စကားအသုံးနှုန်းတွေကိုကောက်ယူဖို့အရန်ကောင်းတဲ့နည်းလမ်းပါဒုတိယအနေဖြင့်အင်္ဂလိပ်ဘာသာစကားသင်ယူရန်အတွက်ရရှိနိုင်သောခါမဲ့ပညာရေး app များကိုကြည့်ရှုပါ။ ဤ app များသည်သင်ဘာသာစကားလေ့လာမှုများကိုဖြည့်ဆို့ရန်နှင့်ဘာသာစကားသင်ယူမှုရင်းမြစ်များကိုအစဉ်ပြေစွာဝင်ရောက်ခွင့်ပေးရန်အဖိုးထံကြိယာများဖြစ်နိုင်ပါသည်။
Duolingo is fantastic because the person can set their home language as the language of instruction. Bitsboard is wonderful for vocabulary practice. It's very colourful and engaging. Ausphonics is great for people particularly who are having pronunciation issues. Book Creator is terrific where people can make electronic books. So even
Duolingo
a very low-level person can take the
image and create a book for their family with just one or two words on each page, even if they have no literacy.အလွန်ကောင်းမွန်ပါれ Bitsport သည်ဝဟာရလေ့ကျင့်မှုအတွက်အလွန်ကောင်းမွန်ပါれ၎င်းသည်အရင်တွေးစုံလင်ပြီးဆွဲဆောင်မှုရှိပါれ Ausphonics သည်အသံထွက်ပြဿနာရှိသူများအတွက်အထူးကောင်းမွန်ပါれ Book Creator သည်လူများ Electronic စာအုပ်များကိုဖန်တီးနိုင်တဲ့အလွန်ကောင်းမွန်တဲ့စနစ်ဖြစ်ပါれထို့ကြောင့်အလွန်နှိမ့်ချသောအင်္ဂလိပ်စာတတ်သူသည်စာမတတ်လျင်ပင်စာမျက်နှာတစ်ခုစီးတွင်စကားလုံးတစ်လုံးသို့မဟုတ်နှလုံးဖြင့်၎င်းတို့ရဲ့မိသားစုအကြောင်းစာအုပ်တအုပ်ကိုဓာတ်ပုံတစ်ပုံရိုက်ကဖန်တီးနိုင်ပါလေ Miss Aguila ရဲ့တတိယအချံပြူချက်မှာကတော့အသံထွက်စာအုပ်များနဲ့ထိတွေ့ဆက်ဆံရန်ပင်ဖြစ်ပါလေအသံထွက်စာအုပ်များကိုနားထောင်ခြင်းသည်သင်အင်္ဂလိပ်ဘာသာစကားစွမ်းရည်ကိုတိုးတက်ကောင်းမွန်စေတဲ့အကောင်းဆုံးနည်းလမ်းတစ်ခုဖြစ်ပြီးစွမ်းမဲ့ဖွယ်ကောင်းသောဇာတ်လမ်းများသို့မဟုတ်တမိုးရှိသောအကြောင်းအရာများကိုခံစားနေစဉ်တွင်နားထောင်ခြင်းနားလည်မှုနှင့်အသံထွက်ကိုလေ့ကျင့်နိုင်စေသောကြောင့်ဖြစ်ပါれ
They're looking at the language and they're also listening to someone read it at the same time so they can hear the pronunciation the rhythm and music of the language they're looking at grammar without realizing it and all the little pesky prepositions like to
သူတို့ကဘာသာစကားကိုကြည့်ပြီးတရားရောက်ကဖတ်တာကိုဒီပြိုင်နဲ့နားထောင်တယ်သူတို့ဟာဘာသာစကားအတန်ထွက် rhythm နဲ့ဂီတကိုကြားနိုင်ပါတယ်၎င်းတို့သည် grammar ကိုသတိမပြုမိပဲကြီးရှုနေကြပြီးသင်ယူရန်အလိုခက်ခဲသော to at in for ကဲ့သို့သော preposition ငယ်များအားလုံးကိုကြည့်နေကြပါတယ်ပြီးတော့ဝဟာရအသစ်တွေလည်းအများကြီးသင်ယူရပါလိမ့်မယ် ABC နဲ့ SBS မှာပံ့ပိုးပေးသောခါမဲ့ online သင်ကြားရေးကိရိယာများကိုစူးစမ်းလေ့လာနိုင်ပါတယ် SBS Learn English သည် video စာသားနဲ့ podcast များမှတဆင့် Australian ယဉ်ကျေးမှုအကြောင်းလေ့လာနေစဉ်တွင်သင်အင်္ဂလိပ်စာကိုတိုးတက်အောင်အကူအညီပေးမှာဖြစ်ပါတယ် offline ဖြစ်နေတဲ့အချိန်မှာအတိုင်းဝိုင်းသေးကိုရောက်ဖို့ကလည်းအရေးကြီးပါတယ် Miss Mostert ရဲ့ထိတ်တန့်အချံပြူချက်မှာသင်သည် supermarket သို့သွားတဲ့အခါ self checkout ဝေရှင်ခြင်းကိုရှောင်ကျဉ်ရန်ဖြစ်ပါတယ်
That's an opportunity for you to practice small talk. So it comes with the idea of practicing anywhere, everywhere that you can. Even when you hop into the Uber, that's 15, 20 minutes of English language practice that you can have. So
small
don't be on your phone, try to gain that practice and use that opportunity as best as possible.
လေးချင်းရန်စိတ်ကူးဖြစ်လာနိုင်ပါ रे သင်သည် Uber ကားထဲသို့တက်သွားသည့်အချိန်၎င်းသည်အင်္ဂလိပ်ဘာသာစကားလေ့ကျင့်မှုရဲ့15မိနစ်မှမိနစ်20အထိဖြစ်နိုင်ပါ रे သင်ဖုန်းပေါ်မှာစကားပြောမနေပါနဲ့အဲ့ဒီကားမောင်းသူကိုထိတွေ့ဆက်ဆံမှုစ조사ပါအဲ့ဒီအခွင့်အရေးကိုတတ်နိုင်သမျှအကောင်းဆုံးအသုံးချပါတခြားတန်ဖိုးရှိသောအကြံပြုချက်မှာရက်ရွာနှင့်စေတနာဝန်ထမ်းအဖွဲ့များအားကစားလှုပ်ရှားမှုအပြင်ဝါသနာပါတဲ့အဖွဲ့များတွင်တက်ကြွစွာပါဝင်ရန်ဖြစ်ပါれ၎င်းသည်ဘာသာစကားလေ့ကျင့်မှုနှင့်အတိတ်ပဲရှိသောဆက်သွယ်မှုများကိုမြင့်တင်ပေးနိုင်ပါれ
You'll find Australian people generally, in my experience, really want to share and help people understand what Australia is about. And those are a great ways not only to socialize, but practice your English language skills.
Australia ဆိုတာကိုလူတွေနားလည်ပုံကိုမျှဝေခြင်းကြတာကိုရေပူရာဖြင့်သင်တွေ့ရပါလိမ့်မယ်။အဲ့ဒါတွေကလူမှုဆက်ဆံရေးအတွက်သမကသင်ရဲ့အင်္ဂလိပ်ဘာသာစကားစွမ်းရည်ကိုလေ့ကျင့်ပြီး community နဲ့ပုံမိုးရေးနှီးတဲ့ဆက်ဆံရေးတွေကိုတည်ဆောက်ဖို့နီလန်းကောင်းတွေပါသောတာရှင်များခင်ဗျာ SBS သတင်းဌာနက Melissa Companoni ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်